ပြည်ထောင်စုလွှတ်တော်ကအတည်ပြုပြဋ္ဌာန်းထားတဲ့မြို့သားပညာရေးဥပဒေကိုကန့်ကွက်တဲ့ចောင်းသားចောင်းသူတွေကဒီလ20ရက်နေ့ကစပြီးမန္တလေးဒဝယ်နဲ့ပခုတ်ကူမြို့တွေမှာလမ်းလျှောက်ဆန္ဒပြနေကြတာဖြစ်ပါတယ်။အဲဒီလိုလမ်းလျှောက်ဆန္ဒပြကြတဲ့ចောင်းသားចောင်းသူတွေကိုမြို့နယ်အုပ်ချုပ်ရေးအဖွဲ့တွေကခွင့်ပြုချက်တင်ဖို့ဖိအားပေးကြသလိုចောင်းသားတွေညအိမ်နာခွင့်မရအောင်လဲတားမြစ်တာတွေရှိနေပါတယ်။ကြောက်စဲမြို့ရောက်ရှိချိန်မှာမန္တလေးမြို့ကနေရန်ကုန်မြို့ကိုလမ်းလျှောက်ဆန္ဒပြကြတဲ့ចောင်းသားចောင်းသူတရာကျော်ကိုမန္တလေးတိုင်းဒေသကြီးလုံုံရေးနဲ့ဇရေးရဝင်းကြီးဦးအောင်ကျော်မူကဆန္ဒပြခွင့်ပြုချက်တင်ဖို့နဲ့ဥပဒေကိုမလိုက်နာရင်အရေးယူခံရမှာဖြစ်ကြောင်းဒီနေ့ပြောကြားခဲ့ပါတယ်
ဒီစရာဥစားကတနိုင်ငံလုံးတိုက်တာတနိုင်ငံလုံးမှာနေထိုင်နေကြတာလိုက်နာဖို့ဆူရထုတ်တာအဲ့ဒီထုတ်တာကိုလိုက်နာတဲ့လူတွေရှိမလိုက်နာတဲ့လူတွေလည်းရှိနေမှာပဲဖြစ်ပါအဲ့တော့ဒီဥတွေဥတော့ကတော့ဥတွေကိုအကောင့်တွေပေါ်ပြောမှာဆောင်ရွက်နေရတဲ့လူပြောင်းတယ်တတ်မှတ်ထားတဲ့ဥတွေချိုးပေါက်တယ်ဆိုလို့ရှိရင်တော့ကောက်တဲ့တရားချိုးပေါက်တဲ့ဖြစ်တဲ့နိုင်တော့သူကသွားကြရမှာဖြစ်ပါတယ်
အဲ့ဒီတောင်းသားចောင်းသူတရားကျော်ကခွင့်ပြုချက်မတင်ဘဲမြစ်သားမျိုးကိုဆက်လက်ချီတက်ခဲ့ကြပါဗျ။ပခုတ်ကူမျိုးကဆန္နာပြចောင်းသားတရားနီးပါးရဲ့ဟောပြောပွဲတွေကိုတက်ရောက်ခဲ့တဲ့ចောင်းသားចောင်းသူတွေကိုသက်ဆိုင်ရာចောင်းအုပ်ချုပ်ရေးအဖွဲ့တွေကဝန်ခံလက်မှတ်ရေးထိုးခိုင်းတယ်လို့သိရပါဗျ။တက္ကသိုလ်ចောင်းသားတွေနဲ့ထက်တန်းចောင်းသားတွေကိုသက်ဆိုင်ရာចောင်းအာဏာပိုင်တွေကဝန်ခံလက်မှတ်ရေးထိုးခိုင်းတာနဲ့ပတ်သက်ပြီးပခုတ်ကူခရိုင်ចောင်းသားတမကခေါင်းဆောင်ကိုပြည့်ဖြိုးကျော်ကအခုလိုပြောပါဗျ။တပိန
်မောင်ចောင်းသားကြီးကိုចောင်းအာဏာပိုင်လက်မှတ်ခေါ်ထိုးခိုင်းတဲ့ပုံစံမျိုးတွေလုပ်ပါတယ်။ပခုတ်တက္ကသိုလ်ကចောင်းပြတ်လို့ဆိုတဲ့ပုံစံမျိုးကောင်းစဉ်လွယ်တာပေါ့ကျောင်းသားတယောက်ပဲလက်မထိုးလိုက်ရပါတယ်ခင်ဗျာကျွန်တော်တို့တွေကသွားပြီးကာလိုက်တဲ့အချိန်မှာကျန်တဲ့ကျောင်းသူကျောင်းသားတွေခုနှစ်ယောက်အုပ်စုတစ်လုံးအုပ်စုမထိုးလိုက်ရပါဘူးပြီးတော့အထက်ကနေမှာတော့အခြေခံပညာကျောင်းကကလေးတောင်းကိုကျောင်းပြက်လို့ဆိုတဲ့ပုံစံမျိုးနဲ့သူတို့ကျောင်းဆရာမကြီးကခေါ်ပြီးလက်မထိုးခိုင်းလိုက်ပါသေးတယ်ခွဲမဲ့ကြက်ကွက်တဲ့ပုံစံမျိုးကိုအဲ့လိုလက်မထိုးခိုင်းတာပါဒါပေမဲ့အဲ့နေ့မှာကပြက်တဲ့ကျောင်းသူကျောင်းသားအများကြီးကြားထဲမှာမှတပိတ်မောက်ကျောင်းသားတွေပဲတတ်တက်ခေါ်ပြီးတော့လက်မထိုးနေပါခင်ဗျာ
ဒဝဲခိုင်နဲ့ဘိတ်ခိုင်တက္ကသိုလ်ကျောင်းသားတမကတွေကလည်းမြို့သားပညာရေးဥပဒေကိုအလိုမရှိကြောင်းဒဝဲမြို့နယ်ကွန်ပျူတာတက္ကသိုလ်မှာဒီနေ့ဆန္ဒပြကြပါတယ်အဲ့ဒီလိုတက္ကသိုလ်တွေကိုတွားရောက်ဟောပြောရာမှာစိတ်ဝင်စားကြတဲ့ကျောင်းသားတွေကဝင်ရောက်ပူးပေါင်းပြီးဆန္ဒပြတာတွေရှိသလိုအဲ့ဒီကျောင်းသားကျောင်းသူတွေကိုကျောင်းအုပ်ချုပ်ရေးတာဝန်ရှိသူတွေကကျောင်းထဲဝင်ဖို့ပိတ်ဆို့တာတွေလည်းရှိပါတယ်ဒဝဲခိုင်ကျောင်းသားတမကခေါင်းဆောင်ကိုမင်းလွင်ဦးကတော့မနက်ဖြန်မှတပိတ်စခန်းဖွင့်မှာဖြစ်တဲ့အတွက်ခွင့်ပြုချက်ယူမထားဘူးလို့ပြောပါတယ
်ပထမဆုံးအချက်မှာတော့သူတို့ဆွေးအာဏာမယ်တွေလာပြီးတော့တရှိတာပေါ့ကျွန်တော်တို့တရားမဝင်ဘူးဥပဒေနဲ့ညှိတယ်ပေါ့ပြောတယ်ဆက်တဲ့ကျွန်တော်တောက်စီပြီးတော့ဆက်တဲ့နေညပါပဲကျွန်တော်တို့ကမ်းလာတယ်ဗျာတို့ကပစ်ချက်လာတင်ပါတော့ကိုမြချင်းကြီးပေးမယ်လို့ပြောတယ်ပြောတဲ့ခါကျတော့ကျွန်တော်တို့ကအရေးစကားကိုနိုင်သွားတယ်ခွေးရဲ့တင်တယ်ဗျာတစ်သိန်းလေးအတွက်ခွေးချက်ပေးလိုက်တယ်သူကတစ်သိန်းလေးအတွက်ခွေးချက်ကိုကျတော့တက္ကသိုလ်အုပ်ချုပ်ရေးပိုင်းကတောက်စီမှတရားကိုမင်းတို့နောက်ခါပါမယ်ဆိုတဲ့ခါကိုကတိထိုးပါပေးမယ်ဆိုပြီးတော့ပြောတယ်ကျွန်တော်တို့ကအဲ့ဒီလိုကတိသစ္စာတော့ကျွန်တော်တို့လက်မတော့မထုတ်ပေးနိုင်ဘူးလာတင်ပါတော့ကမ်းလာလို့လာတင်ပြီးပြီကျွန်တော်တို့တောင်းဝန်ချေပြီးဆက်တဲ့ပိုင်းကတော့အုပ်ချုပ်ရေးနဲ့ဆိုင်တဲ့ပိုင်းကတော့ဒီမဆိုင်ဘူးအဲ့လိုပြောတော့ခွေးပြပါတယ်ပြန်ပြောလိုက်တယ်ဗျာဆက်သူကကျတော့ကျွန်တော်တို့ကဆက်တဲ့ပုံပေါ်ရှိတဲ့အတွက်ကျွန်တော်တို့နားတယ်ဗျာအဲ့ဒီနေရာဆိုတော့တပိတ်စခန်းမှာပဲထိုင်ပါတော့ဗျာ
ဒါပြင်မျိုးနယ်အုပ်ချုပ်ရေးအဖွဲ့ကဒဝဲဆန္ဒပြចောင်းသားတွေကိုတဲခိုးခွင့်မပေးဖို့ဒဝဲမျိုးအတွင်းကဖုံးကြီးចောင်းတွေကိုဖိအားပေးတာတွေရှိတယ်လို့သိရပါတယ်။ဒဝဲနဲ့ပခုတ်ကူမျိုးကဆန္ဒပြចောင်းသားတွေကရန်ကုန်မျိုးမှာမန္တလေးမျိုးကဆန္ဒပြចောင်းသားတွေနဲ့အတူပူးပေါင်းပြီးတပိတ်စခန်းဖွင့်ကြမယ်လို့လည်းသိရပါတယ်။မျိုးသားပညာရေးဥပဒေကိုចောင်းသားចောင်းသူတွေကကန့်ကွက်ဆန္ဒပြနေချိန်မှာနိုင်ငံတော်သမ္မတကအဲ့ဒီဥပဒေအပေါ်ပြန်လည်ပြင်ဆင်ပေးဖို့ပြည်ထောင်စုလွှတ်တော်ထံတဝန်လွှာပေးဖို့ထားပါတယ်ရှင်။